င်ဒိုနီးရှားအစိုးရရဲ့ဆိုင်ကုမ္ပဏီပါတန်မင်နာရဲ့တောင်ပြုတ်ပင်လယ်ပြင်တွေကတိုင်းတန်မှုတွေကိုအနှောက်အယှက်ပေးခဲ့တဲ့ကြီးုပ်ကမ်းဆောင်တပ်သင်္ဘောတစ်စင်းကိုဒုတိယကြိမ်ကမောင်းထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးဆိုင်ရာဌာနကကြေညာပေးနေမှာပြောပါတယ်။အင်ဒိုနီးရှားရဲ့ EEC စီးပွားရေးဆောင်ထဲမှာတရုတ်ကယ်ရန်ဆောင်သင်္ဘောတွေကိုအကြိမ်များစွာတွေ့နေရတာဖြစ်ပြီးအခုဖြစ်ရကတော့အင်ဒိုနီးရှားမှာသမရတဲ့ပရာဘိုဘိုစူဗီယန်တိုးတက်လာပြီးရပ်ပိုင်းပြန်မှာပဲကြုံလာရတာဖြစ်ပါတယ်။တရုတ်ကတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပြီးသူ့ရဲ့သက်မှတ်နယ်နိမိတ်ဟာမလေးရှား၊ဘရူနိုင်း၊ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေရဲ့ EEC စီးပွားရေးဇုံတွေထဲမှာရောက်နေတာလည်းဖြစ်ပါတယ်။တရုတ်ရဲ့သက်မှတ်ချက်ဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီဘူးလို့ဒဟိတ်နိုင်ငံတကာညှိနှိုင်းရေးတရားရုံးက2016မှာဆုံးဖြတ်ပေးခဲ့ပေမဲ့တရုတ်ကလက်မခံပါဘူး။တနင်္လာနေ့ကတရုတ်တင်းမော်ဟာအင်ဒိုနီးရှားရေပိုင်နဲ့တည်းဝင်လာပေမဲ့ဒီရေပင်ကသူတို့ရေပင်ပိုင်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရက်အတွက်တရုတ်နိုင်ငံရဲ့ဌာနကတော့တစုံတရာမတုံ့ပြန်သေးပါဘူး။တရုတ်တင်းမော်ဟာအဲ့ဒီနေ့ကပြန်ဆက်သွားပြီးမှကျယ်တဲ့ပြည်နယ်မှာပြန်ရောက်လာတာကြောင့်နှင်ထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရေချောင်းလုံခြုံရေးဌာနကပြောပါတယ်။